အမေရိကန်သမ္မတရွေးကောက်ပွဲတွေနဲ့တချိန်တည်းမှာကျင်းပခဲ့တဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာလည်းလွှတ်တော်ခုနှစ်ရာအနည်းငယ်ပဲအပြောင်းလဲဖြစ်ခဲ့တာမို့အထက်လွှတ်တော်နဲ့အောက်လွှတ်တော်ထဲမှာဒီအင်အားကြီးပါတီနှစ်ခုဖြစ်တဲ့ဒီမိုကရက်ပါတီနဲ့ရီပပ်ဘလီကန်ပါတီနှစ်ခုကြားအာနာချင်းခွင်ရှာကအရင်နဲ့ဆိုရင်အနည်းငယ်များဆိုသလိုအတူတူပြန်ဖြစ်ခဲ့ရပါတယ်။အထက်လွှတ်တော်မှာဒီမိုကရက်တစ်ပါတီကအနည်းဆုံးတနေရာအသစ်ရခဲ့ပြီးရီပပ်ဘလီကန်ဘက်ကတော့တနေရာဆုံးရှုံးခဲ့တာမို့2013အမေရိကန်အထက်လွှတ်တော်မှာဒီမိုကရက်အမတ်52ဦးနဲ့ရီပပ်ဘလီကန်အမတ်44ဦးဖြစ်သွားမှာဖြစ်ပါတယ်။ဒါအပြင်ဘယ်ဘက်မှမပါတဲ့တီးခြားအမတ်2ဦးကလည်းဒီအထက်လွှတ်တော်မှာရှိနေမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီအနေနဲ့အထက်လွှတ်တော်မှာမက်ဆာချူဆက်ပြည်နယ်ကစင်ခေါ်ဝင်ပြိုင်သူအဲလီဇဘက်ဝါရန်အနေနဲ့လက်ရှိရီပပ်ဘလီကန်အမတ်စကော့ဘရောင်းကိုအနိုင်ရလိုက်တာမို့အခုလိုအနည်းဆုံးလွှတ်တော်မှတ်တနေရာပိုသားသွားခဲ့တာပါ။ဒါအပြင်ဗာဂျီးနီးယားပြည်နယ်မှာလည်းအရင်ဒီမိုကရက်ပါတီကအုပ်ချုပ်ရေးမှူးဟောင်းတင်ကိန်းကအရင်ရီပပ်ဘလီကန်ပါတီအုပ်ချုပ်ရေးမှူးဟောင်းဂျော့ချ်အယ်လန်ကိုအနိုင်ရရှိခဲ့ပါတယ်။နောက်အိုဟိုင်းိုးပြည်နယ်မှာဆိုရင်လည်းဒီမိုကရက်တစ်အထက်လွှတ်တော်အမတ်ရှာရော့တ်ဘရောင်းအနေနဲ့Republican ကဝင်ပြိုင်စိန်ခေါ်လာသူ George Mandel ကိုလည်းအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။